ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအကြီးအကဲမစ္ဆဲဘာရှလက်ရဲ့ရှင်ကျန်းဒေတာခီးစဉ်ပေါ်တရုတ်ကကန့်သက်ချက်လက်မှာကိုစိုးရိမ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ခီးစဉ်ပေါ်အာဏာပိုင်တွေကန့်သက်တာကြောင့်ရှင်ကျန်းဒေတာအပါအဝင်တရုတ်နိုင်ငံရဲ့လူ့ခွင့်ရေးအခြေအနေပေါ်အပြည့်ပြည့်စုံစုံတိကျလွတ်လပ်စွာမဆန်းစစ်နိုင်မှာကိုစိုးရိမ်တယ်လို့ကြေညာချက်မှာပြောဆိုပါတယ်။ရှင်ကျန်းပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်နေကြတယ်ဆိုတဲ့အစီရင်ခံစာတွေရှိတာကြောင့်အမေရိကန်ကစိုးရိမ်နေတာဖြစ်ပါတယ်။ဒေတာရင်းအခြေအနေတွေကိုပုံမှန်လင်းလင်းမပြောဖို့ရှင်ကျန်းဒေတာကန်တွေကိုသတိပေးထားပြီးပျောက်နေတဲ့ဝီဂါလူမျိုးတွေဘယ်မှာရှိနေလဲဆိုတာကိုမပြောဖို့လဲတားဆီးထားတယ်ဆိုတဲ့သတင်းတွေကိုအမေရိကန်ကရရှိထားကြောင်းကြေညာချက်မှာဖော်ပြပါတယ်။လူတန်းလောက်ကိုထိမ့်သိမ်းထားတဲ့စခန်းအခြေအနေတွေကိုလည်းမပြောဖို့ပိတ်ထားတဲ့အကြောင်းကြေညာချက်ကဆိုပါတယ်တရုတ်ကတော့လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်တွေကိုညှင်းဆို့ထားပြီးအစ္စလာမ်ဆွန်းရောက်ဝါဒရဲ့စီယုံရေးကိုရှော့ချနိုင်အောင်အတမွေးဝမ်းကြောင်းပညာရတွေကိုတင်ဒန်းပေးနေတာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ဒီခီးစဉ်ကစုံစမ်းစစ်ဆေးရေးခီးစဉ်မဟုတ်ဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအကြီးအကဲမစ္စဲဘာရှလက်ကစနေနေ့မှာပြောပါတယ်ခင်ဗျာ